ီတိန်ကောင်းကင်စာဆိုတာကိုနာမည်ကြားယုံတဲ့အမျိုးသမီးတွေလန့်သွားတတ်ကြပါတယ်ဒါပေမဲ့ဒီကင်စာကမြမအမျိုးသမီးတွေအကြားမှာအဖြစ်အများဆုံးဖြစ်နေတာမို့ဒီအကြောင်းသိတဲ့သိထိုက်တာတွေကိုကြိုတင်သိထားခြင်းအပြင်တော့မိမိမှာမဖြစ်အောင်ထိထိရောက်ရောက်ကာကွယ်နိုင်ပြီးဖြစ်လာခဲ့ရင်တောင်မှကြိုတင်သိရှိအောင်လုပ်နိုင်တာကြောင့်လုံးဝဖျောက်သွားအောင်ကုသမှုခံယူနိုင်တာကသတင်းကောင်းတစ်ခုပါဒီကင်စာကအရင်တုန်းကတော့ဖွံ့ဖြိုးပြီးချမ်းသာတဲ့နိုင်ငံတွေမှာအဖြစ်များပြီးတင်နှုံများစေခဲ့တဲ့ကင်စာတစ်ခုဖြစ်ခဲ့ပေမဲ့အခုတော့ဒီနိုင်ငံတွေမှာဖြစ်နှုံရောတင်နှုံပါအများကြီးကျဆင်းသွားပါပြီအထူးကားကတော့ကာကွယ်ဆေးသုံးနိုင်တာဘလို့ကာကွယ်တင်တာကိုပိုသိလာတာနဲ့ကြိုတင်သိအောင်လုပ်နိုင်ပြီးဖျောက်ကင်းအောင်ကုသမှုခံယူနိုင်လာကြလို့ပါဒါပေမဲ့ဖွံ့ဖြိုးဆဲဆင်းရဲတဲ့နိုင်ငံတွေမှာတော့အများစုကဒီကာကွယ်ကုသမှုတွေကိုလလန်းမမိတာကြောင့်ဒီကင်စာဖြစ်နှုံတဲ့တင်နှုံကများနေစေပါပြခဲ့တဲ့နှစ်ကကမ္ဘာပေါ်မှာဖြစ်ခဲ့တဲ့တရင်ကောင်းကင်ဆာစုစုပေါင်းရဲ့85ရာခိုင်နှုန်းဟာဝင်ငွေနည်းတဲ့ဆင်းရဲတဲ့နိုင်ငံတွေမှာဖြစ်ခဲ့ရပြီးဒီကင်ဆာကြောင့်သေဆုံးမှုရဲ့90ရာခိုင်နှုန်းကျော်ဟာလည်းဒီနိုင်ငံတွေမှာဖြစ်ခဲ့တယ်လို့ဝါရှင်တန်တက္ကသိုလ်ကလေ့လာမှုအသစ်တစ်ခုမှာဖော်ပြလိုက်ပါတယ်။အဲဒီတော့ဖွံ့ဖြိုးဆဲနိုင်ငံတွေထဲမှာတစ်ခုဖြစ်နေသေးတဲ့မြန်မာနိုင်ငံမှာရောဒီရောဂါဖြစ်မှုအနေအထားဘယ်လိုရှိနေပါလဲ။မြန်မာကင်ဆာအထူးကအငိမ့်စားပါမောက္ခဒေါက်တာဦးစိုးအောင်က
ကျွန်တော်နိုင်ငံမှာကတော့ဟိုအမျိုးသမီးမှာဖြစ်တဲ့ကင်ဆာတွေမှာသူကအများဆုံးနံပါတ်1နဲ့မှာအများအားပါတယ်သူနဲ့သားမြတ်ကင်ဆာပေါ့ပြီးရတဲ့အနှစ်30ကျော် registry အရဆိုလို့ရှိရင်သူကအများဆုံးဖြစ်တာနေရာတယ်အဓိကတော့လိင်ဆက်ဆံမှုပြုတဲ့လူတွေနဲ့ပဲဆက်ဆက်တာပဲဘာကြောင့်လဲဆိုတော့သူဖြစ်တာက more than 95% က HPV virus ကြောင့်ဖြစ်တယ် human papilloma virus type 16 and 18ပေါ့အဲ့ဒါကလည်းလိင်ဆက်ဆံလို့အဓိကဖြစ်တာပေါ့အဲ့တော့အသက်ငယ်ငယ်နဲ့စပြီးတော့လိင်ဆက်ဆံမှုပြုတဲ့လူတွေအထူးသဖြင့်18နှစ်အောက်ပိုင်းပေါ့လေနောက်တစ်ခုကလိင်ဆက်ဆံပဲများတဲ့လူတွေနောက်လိင်ဆက်ဆံတဲ့အခါမှာလည်းကာကွယ်တဲ့နည်းတွေမသုံးဘူးဟိုမှာကောင်တန်သုံးတဲ့ဟာမျိုးပေါ့နောက်ပြီးတော့လိင်ရောဂါရှိတဲ့ယောက်ျားနဲ့လိင်ဆက်ဆံတဲ့အမျိုးသမီးတွေသားသမီးများများမွေးတဲ့လူတွေနောက်တကွေးတကားအသက်ရှိမှုမကောင်းတဲ့လူနောက်တစ်ခုကကျွန်တော်ဆက်လိုက်တောက်တဲ့အမျိုးသမီးများလည်းပို့ပြီးတော့အဖြစ်များတယ်လို့ပြောတယ
်ဒါအပြင်ဒီကင်ဆာကအမျိုးသမီးတွေခလေးမွေးတဲ့အရွယ်ကောင်းပတ်ဝန်းကျင်မှာဖြစ်ရတာမို့မိသားစုအတွက်ရောတိုင်းပြည်အတွက်ပါနှစ်နာစေတယ်လို့ဒေါက်တာဦးစုအောင်ကဆက်ထောက်ပြပါတယ်။ဒေါက်တာဦးစုအောင်ကပဲဒီတိန်ကောင်းကင်ဆာနဲ့ပတ်သက်ပြီးအရေးအကြီးဆုံးသိထားသင့်တာက
ဒီရောဂါကထိထိရောက်ကာကွယ်နိုင်ပြီအခုဆိုလို့ရှင်။အရင်ကတော့ဗက်ဆင်းမရှိတော့ဘူး။ဗက်ဆင်းကပေါ်လာပြီဆိုတော့ထိထိရောက်ကာကွယ်နိုင်တယ်။နောက်ရောဂါဖြစ်ပြီးဆိုတော့မှစောစောပြီလို့ရှင်စောစောအဖြစ်မှာကျွန်တော်တို့ရောဂါကုနိုင်မယ်ဆိုရင်လုံးဝပျောက်တဲ့အခြေကိုကျွန်တော်လုံးပင်းနေတယ်။အဲအများဆုံးလည်းဖြစ်တယ်ကာကွယ်လက်ကာကွယ်နိုင်ရယ်ပျောက်လို့ပျောက်နိုင်ရယ်ဆိုဂျေဥစာကျွန်တော်တိုင်းပြည်အတွက်ပေါ့တူးချင်းအတွက်ပေါ့အမှန်အရေးကြီးတဲ့ရောဂါပေါ့
အဲ့ဒီတော့ပထမအရေးကြီးဆုံးဖြစ်တဲ့ထိရောက်အောင်ကာကွယ်ရေးအတွက်ဒီကင်ဆာကာကွယ်ဆေးထိုးဖို့ဒေါက်တာဦးစုအောင်က
အဲ့တော့ vaccination ကအခု HPV virus ကြောင့်သူကဖြစ်တာပေါ့အဲ့ဒီ virus infection ကာကွယ်နိုင်တဲ့ vaccine အခုထွက်နေပြီကျွန်တော်နိုင်ငံမှာဆိုရင် Cervarix ဆိုတဲ့ vaccine က virus type 16နဲ့18နှစ်မျိုးကာကွယ်ထိရောက်ကကာကွယ်ပေးသူက3ကထိုးရတယ်ပထမအချိန်ထိုးတယ်တစ်လနဲ့နှစ်လကြာတဲ့ဒုတိယအချိန်ထိုးတယ်နောက်6လနဲ့တစ်နှစ်ကြာမှတတိယအချိန်ထိုးတယ်အဲ့ဒါဆိုလို့ရှိရင် 90% လောက်ကောက်ွယ်ပြီးတယ်ဘယ်အချိန်တော့စသုံးတယ်လဲဆိုတော့10နှစ်နဲ့25နှစ်အတွင်းထိုးရတယ်10နှစ်မှစအဓိကကတော့ဟိုဖိုးမဆက်ဆံခြင်းမပြုတ်သေးတဲ့အတူတူကထိုးရင်ပို့ပြီးတော့ထိရောက်တယ်နောက်သူဈေးအဖြစ်လဲအရင်ကဆိုလို့ရှိရင်တစ်ခါထိုးရင်3ချော်တဲ့ဈေးတစ်လုံးကိုအခုကဈေးအများကြီးလျော့လိုက်ဆိုတော့တစ်လုံးကို5000ပတ်ဝန်းကျင်ပဲရှိရတယ်အဲ့ဒီတော့3လုံးထိုးမှတစ်သိန်းခွဲဆိုတော့ကျဲရတဲ့များတဲ့ထင်ရပေမဲ့နောက်ကာကွယ်နိုင်တဲ့အတိုင်းတန်နဲ့ကြည့်ရလို့ရှိရင်တော့ဒါရေရှည်ကြည့်နိုင်အများကြီးတက်တာလို့ကျွန်တော်ပြောလို့ရတယ
်။နောက်ဒေါက်တာဦးစုအောင်ကတော့နောက်အရေးကြီးဆုံးဖြစ်တဲ့ကြိုတင်သိရှိကုသမှုခံယူနိုင်ရေးအတွက်အရေးကြီးဆုံးကတော့တအိမ်ကောင်းဝချစ်ပြီးစစ်ဆေးတာဖြစ်တယ်။ဘာကြောင့်လဲဆိုတော့အဆင့်၅ဆင့်ဖြစ်ပေါ်တိုးတက်လာတဲ့ဒီကင်ဆာမှာမဖြစ်ခင်အစာပြိုးအဆင့်နဲ့နောက်ဆက်ဖြစ်လာတဲ့အဆင့်၂ဆင့်မှာယောဂလက္ခဏာမပြဘဲရှိနေချိန်မှာဒီစစ်ဆေးမှုကကြိုတင်ဆုံးဖြတ်ချက်ပေးနိုင်လို့ဖြစ်တယ်လို့ဆိုပါတယ
် PEP smear ဆိုတာရှိတယ်ဒီတရင်ကောင်းအမေးပါလေးကသားကလေးအမေးပါကဟိုကလတ်စီလေးတွေချစ်ထုတ်ပြီးတော့မှန်မျောဝတင်ပြီးစစ်တာဒီအနေနဲ့ဆိုရှင်စောစောစီစီစဖြစ်တာလည်းကိုမဖြစ်ခင်ဖြစ်ဖို့တာဆူနေတဲ့ချိန်မှာကျွန်တော်သိနိုင်တယ်ပေါ့အဲ့ဒါကဘယ်ရွယ်ရစပြီးတော့လုပ်ဖို့သူတို့ recommendation ပေးတာလဲဆိုတော့နံပါတ်1ကလိင်ဆက်ဆံမှုစပြုပြီးတော့အသုံးနဲ့အတွက်မှာစပြီးတော့ဆက်ရှင်ဆက်ဒါမှမဟုတ်လို့ရှင်အသက်27နှစ်လောက်ကစပြီးတော့ဆက်အဲ့တော့တနည်းတစ်ခါဆက်သွားပြီးတော့အသက်30ကျော်တနည်းတစ်ခါဆက်ခိုင်းတယ်နောက်30ကျော်သွားလို့ရှင်ရင်အသုံးနဲ့တစ်ခါဆက်တယ်နောက်အသက်90ကျော်လို့ရှင်တော့ဒါဆက်မဆက်ပဲရလိုက်လို့ရတာပေါ့
ဒေါက်တာဦးစုအောင်ကပဲဒီ PEP smear ခေါ်သ တရင်ခေါင်းဝချစ်ပြီးစစ်ဆေးတာရဲ့အမေရိကန်နိုင်ငံမှာထိရောက်မှုရှိခဲ့ပုံနဲ့မြန်မာနိုင်ငံမှာလည်းအခုအချိန်လှုပ်ဖို့လလန်းမိနိုင်တာတွေကိုအခုလိုဆက်ပြီးရှင်းပြပါတယ်
။အမေရိကန်မှာဆိုလို့ရှိရင် 1941 ကစပြီးတော့သူတို့ဒီမက်သတ်ကိုထေချာလုပ်ခဲ့တာအခုအချိန်ထိကိုအသေးနှုတ်က90ရာခိုင်နှုတ်ကြာပါတယ်။ကျော်စီမှာ Survivor Cancer Screening Program ရှိတယ်ဒါပေမဲ့ထိတိရောက်အောင်လည်းမဖော်နိုင်သေးဘူးလက်လမ်းမရနေရဆိုတာမြို့ကြီးတွေပေါ့လေပါဖော်မရဆရာဝန်ကြီးတွေရှိတဲ့ဌာနအဲ့ဒီအနီးပတ်ဝန်းကျင်တွေမှာဒီညံမောတော့တော်တော်များများလုပ်ဖြစ်ပါတယ်ဟိုဝေးလံတဲ့ဒေသတွေမှာကျတော့ဒါမြို့တွေမလုပ်ဖြစ်ကြအောင
်ဒါအပြင်ဒီကင်ဆာဖြစ်ပေါ်တိုးတက်မှုရဲ့နောက်ပိုင်းအဆင့်တွေမှာစဖြစ်လာတဲ့ယောဂလက္ခဏာတွေကိုလည်းဒေါက်တာဦးစုအောင်ကဆက်အကြံပေးပါတယ
်ပုံမှန်မဟုတ်ပဲသွေးဆင်းတာအထူးသဖြင့်ဖိုးမဆက်ဆံပြီးတော့သွေးဆင်းလို့ရှိရင်ဒေါက်တာအမှန်တရားထားရပါတယ်နောက်အဖြူဆင်းတာတွေစီးစားကိုက်နာကျင်တာတွေဒါမျိုးတွေဖြစ်လာလို့ရှိရင်ဆောင်းနဲ့တရားပြရပြီးဆက်ဖို့လိုပါတယ
်အခုလိုကြိုတင်စစ်ဆေးတာနဲ့ယောဂလက္ခဏာတွေကိုသိထားတာအပြင်တကိုယ်ရည်အားဖြင့်ကြိုတင်ကာကွယ်နိုင်ပုံကိုလည်းဒေါက်တာဦးစုအောင်က
ကျင်းကာကွယ်တဲ့နည်းကြတော့နံပါတ်၁ကတော့အသက်ငယ်ငယ်နဲ့အိမ်တော်မပြုဖို့နောက်အသက်ငယ်ငယ်ရွယ်နဲ့လိင်ဆက်ဆံမှုမပြုဖို့နောက်တကူရီတကားအသက်ရှင်ဖို့နောက်တကူအိမ်တော်ပဲမမြားဖို့ဆက်လိုက်မတော့ဖို့
အဲ့ဒီတော့မြန်မာနိုင်ငံမှာအဖြစ်အများဆုံးဖြစ်ပေမဲ့ကာကွယ်ကုသလို့ရနိုင်တဲ့ဒီတရင်ကောင်းကင်ဆာတန်းမခံရအောင်တရင်ကင်ဆာကာကွယ်ဆေးကိုကြိုထိုးကြပြီးဆေးစစ်တာကိုလည်းအချိန်မီပုံမှန်ဆက်လုပ်ကြဖို့အကြံပေးနေတယ်ပဲဒီတစ်ပတ်ကျန်းမာရေးကဏ္ဍကိုအဆုံးသတ်ပါရစေခင်ဗျာ